ခရင်ဒီသာသနာတော်နှစ်1559ခုခေါ်ကြတကိ1389ခုတော်တဲ့လာပြီးကျော်6ရက်2015ခုဆယ်လပိုင်း4ရက်တနင်္ဂနွေနေ့ညနေခင်းအခါကာလမှာစင်ကာပူနိုင်ငံမိုးကုတ်ဂိတ်တာမိုးကုတ်ဝိပဿနာတရားရှင်နဲ့လုပ်ငန်းစဉ်ပြန့်ပွားရေးဤပအဖွဲ့ဝဲမတ်တေသစ္စာပါရမီဓမ္မရိတ်တာမှကြည့်မှုပြီးတော့ဆင်းရဲကျမကြတဲ့160ကြိမ်မြောက်တိတိတာဝိပဿနာလုပ်ပေးတရားစခန်းဓမ္မဒါနအထိမ်းမှဖြစ်ဖြစ်ဆင်းရဲကျမကြတဲ့နေရတာတရားစခန်းမှာဦးဇင်းတို့ဒီနေ့ဒုတိယနေ့ဒုတိယနေ့ရဲ့ဒုတိယအကြိမ်တရားဒေသနာနာယူမှတ်သားကြတဲ့အစီအစဉ်အဲ့ဒါဘေးသဘောပြောင်းအောင်လို့နာယူကြည့်ညိုကြရမယ့်တရားဒေသနာကသစ္စာ၄ပါးတရားတော်အပိုင်း၄ပေါ့နော်မဂ္ဂသစ္စာဆိုတာနဲ့ပတ်သက်ပြီးတော့နာယူကြည့်ညိုကြရမယ်ဟုတ်လားဒါသစ္စာ၄ပါးနဲ့ပတ်သက်ပြီးတော့ပေးသဘောင်းသူတော်ကောင်းတို့ဦးချင်းတို့တွေနာယူကြည့်ညိုခဲ့တာဒါနောက်ဆုံးအပိုင်းကိုရောက်လာမိခင်၈ပါးဒီမဂ္ဂသစ္စာကိုမြတ်စွာဘုရားကဒုက္ခនិရောဓဂာမိနိပฏิပဒာယအရိယသစ္စာအပြည့်အစုံတွေကအဲ့လိုမှတ်ရမယ်နော်ဒုက္ခនិရောဓဂာမိနိပฏิပဒာယအရိယသစ္စာဒုက္ခချုပ်ငြိမ်းရာသို့ရောက်ရရောက်ကြောင်းအကျင့်လန်းစဉ်လို့ဒီလိုသိပေရတယ်ဒါကိုဦးဇင်းတို့အတူချုပ်ပြီးတော့မဂ္ဂသစ္စာမဂ္ဂဆိုတာလည်းပဲလန်းလို့သိပေရတယ်လန်းဆိုမှတော့သူရဲ့ဥတီကျဲသူရဲ့ပန်းတိုင်းရောက်သွားစေတဲ့အစွမ်းတတ္တိရှိတယ်ပေါ့လမ်းဆိုတော့ဟုတ်လားကိုယ်လည်းပဲမဂ္ဂင်ရှင်မအရှင်းမြတ်လမ်းစဉ်ဒီနိဗ္ဗာန်ချမ်းသာကိုဆက်ရောက်သွားစေနိုင်တဲ့အစွမ်းတတ္တိရှိတယ်ပေါ့အဲ့ဒါမဂ္ဂသစ္စာနဲ့ပတ်သက်ပြီးတော့နာယူကြည့်ညိုကြရအောင်ကိုဒီနေရာမှာဦးချင်းတို့သစ္စာ၄ပါးကိုတစ်ပါးစီတစ်ပါးစီကြောတိုင်းကြောတိုင်းသစ္စာ၄ပါးရဲ့အရေးပါမှုသစ္စာ၄ပါးကိုသိဖို့အရေးကြီးဖို့သစ္စာ၄ပါးကိုသိရင်ရရှိမဲ့အကျိုးကျေးဇူးသစ္စာ၄ပါးကိုမသိရင်ဖြစ်ပေါ်လာမဲ့ဆင်းရဲဒုက္ခဒါတွေကိုဦးချင်းတို့နည်းနည်းစီနည်းနည်းစီညံ့ညက်ပြောသွားတာကိုပေတတော်သတိထားမိမယ်ထင်ပါတယ်နော်ကိုလည်းပဲဦးချင်းတို့သစ္စာ၄ပါးကိုသိဖို့အရေးကြီးဖို့ဆိုတာလေသစ္စာတန်ရုပ်ပါဠိတော်မှာမြတ်စွာဘုရားဟောထားတဲ့သုတ်တံတစ်ပုဒ်ရှိတယ်ပပါတသုတ်တံလို့အဲ့လိုမှတ်တမ်းတင်ထားတယ်အဓိကကဘာပြောထားလဲဆိုတော့ခါတစ်ပါးမှာမြတ်စွာဘုရားရာဇကြိုပြီးနော်ဂိစကုတ်တောင်အဲ့လိုတောင်တန်းတွေထူထပ်တဲ့နေရာမှာမြတ်စွာဘုရားတရင်သုံးအဲ့လိုသတင်းသုံးရင်းနဲ့ရဟန်းတော်တွေခြံရံပြီးတော့မြတ်စွာဘုရားဈဉံကြွားတယ်ပေါ့အဲ့လိုဈဉံကြွားတဲ့အခါကျတော့ဘလွန်နဲ့တဲ့၆ကဘာကြီးတစ်ခုနာကနေပြီးတော့ဖြတ်လျှောက်ကြတာအဲ့လိုဖြတ်ပြီးတော့လျှောက်တဲ့အခါရဟန်းတစ်ပါးကအဲ့ဒီ၆ကဘာကြီးကိုမဝင်မရဲလှမ်းပြီးတော့ကြည်ရင်းနဲ့ဩ၆ကဘာကြီးကတော်တော်နဲ့တာပဲအောက်ကိုလှမ်းပြီးတော့အဆုံးတရားမမြင်ရဘူးဒီထဲကကြာတော့လိုက်ရင်တော့မလွယ်ဘူးဆိုတဲ့အတွေ့အသုံးမှဖြစ်တယ်အဲ့ဒါနဲ့သူကဘာလုပ်တော့ဆိုတော့မြတ်စွာဘုရားကိုစကားတခုလျှောက်မြတ်စွာဘုရားတဲ့ဟောဒီကြောက်ကဘာတဲ့ကြီးမားတဲ့ကြောက်စရာကောင်းတဲ့တခြားကြောက်ကဘာဆိုတာရှိနိုင်မအောင်မလားဒါကြီးတော့တော်တော်ကြီးတဲ့ကြောက်ကဘာကြီးလို့သူ့စိတ်ထဲမှာတွေးမိတာအဲ့လိုမေးတဲ့အခါကျတော့မြတ်စွာဘုရားကဒီကြောက်ကဘာပြတ်တဲ့ကြောက်မဲ့ဖွယ်ရာကောင်းတဲ့ကြောက်ကဘာပြတ်ရှိပါလေတဲ့ကြောက်ကဘာအဲ့ဒါပါလဲဆိုတော့သစ္စာ၄ပါးကိုမတိခြင်းဟာအကြီးအမားဆုံးသောကြောင့်ပွက်ွယ်ရာကြောင့်ကဘာပဲလို့အဲ့ဒါလို့ဟောဆိုလိုတာဟာသစ္စာ၄ပါးကိုမတိလို့ရှိရင်အလွန်ဆိုးဝါးတဲ့သစဉ်ရဲ့ဒုက္ခတွင်းတွေကိုကြာသွားနိုင်တယ်ပေါ့နောက်ပဂတိကြောင့်ကဘာတွေကိုကြာတယ်ဆိုတာကဘဝဆုံးရင်တဘဝပဲပေါ့သစ္စာ၄ပါးကိုမတိမှုတည်းဟူသောကြောင့်ကဘာတွေကိုကြာရင်တော့ဘဝပေါင်းမရေမတွက်နိုင်အောင်ဆုံးမသွားနိုင်တယ်ဒါကြောင့်ကြောက်မဲ့ဖို့ရအကောင်ဆုံး၆ကဘာပဲလို့မြတ်စွာဘုရားကသစ္စာ၄ပါးကိုမတိမှုအဲ့ဒါလိုတင်စားပြီးတော့ဟောတယ်။အဲ့ဒီသုတ္တမဦးဇင်းတို့ပြောမယ်ဆိုရင်တော့ပြောစရာကောင်းတာလေးစီအများကြီးပါ။သစ္စာ၄ပါးကိုမတိကြတဲ့ပုဂ္ဂိုလ်တွေဟာဒီဘဝမှာဆက်ပြီးတော့ဖြစ်ပေါ်ခြင်းရဲ့အကြောင်းတရားဖြစ်တဲ့သင်္ခါရတရားတွေကိုအလွန်ကြုံမှုကြတယ်တဲ့။ဘဝဖြစ်ဖို့အတွက်ကြိုးစားပြီးတော့လောက်ကံ့ကြတဲ့နေရာမှာသင်္ခါရတရားတွေရဲ့အပေါ်မှာ အလွန်တရာမှပျော်မွေးကြ။အဲ့ဒီတော့ဘာဖြစ်တုံဆိုတော့ဘဝတွေကတဘဝပြီးတဘဝထက်ထက်ထက်ထက်ပြီးတော့ရာနေတော့တာ။ရရင်ရာတိုင်းရာတိုင်းတော့ဘဝမှာဘဝရဲ့ပြဿနာဘဝရဲ့အခက်အခဲဘဝရဲ့ဒုက္ခတွေဆိုတာကိုရင်ဆိုင်ရမယ်။ပြီးရင်ဒီဆုံးခြင်းဖြင့်အဆုံးသတ်ရတာဘဝရဲ့အမှန်တရားဟုတ်လား။ဒါကြောင့်သစ္စာ၄ပါးကိုမသိကြတဲ့ပုဂ္ဂိုလ်တွေဟာဘဝရဲ့အပြည့်ဘဝရဲ့မကောင်းမှုမသိတဲ့အတွက်ကြောင့်ဒီဘဝရရရကြောင်းအလုတ်တွေမှာအလွန်ပျော်မွေ့ပြီးတော့ဘဝကိုရအောင်လုပ်ကြရင်းနဲ့ဒုက္ခဒေါရဲမှာထက်ထက်ပြီးတော့လေကြရရတယ်ဟုတ်သစ္စာ၄ပါးကိုသိကြတဲ့ပုဂ္ဂိုလ်တွေကြတော့ဘဝရရရကြောင်းအလုတ်တွေမှာပျော်မွေ့တဲ့သဘောမရှိဘူးသူကအလွန်လေးတဲ့အဓိပ္ပာယ်နဲ့မြတ်စွာဘုရားဟောတာပါဟုတ်လားဒါပေမဲ့ဦးဇင်းတို့ပြောနေတာကတော့ကောင်းထုတ်ချက်လေးချပြီးတော့ပဲပြောနေတာပါသစ္စာ၄ပါးကိုမသိခြင်းသည်အကြောင်းမဖွေရအကောင်းဆုံးသောကြောက်ကဘာပြက်ကိုကြာခြင်းပဲဆိုတာကိုမှတ်သားကြဖို့ပေါ့ဟုတ်လားဒါကြောင့်ဦးဇင်းတို့ဒီကနေ့သစ္စာ၄ပါးနဲ့ပတ်သက်ပြီးတော့နံပါတ်၄နောက်ဆုံးအပိုင်းကိုရောက်လာတယ်မဂ္ဂသစ္စာအဲ့ဒီမဂ္ဂသစ္စာကိုဦးဇင်းတို့ကြည်ကြည်မြတ်မြတ်ပြည့်ပြည့်စုံစုံမှတ်မယ်ဆိုလို့ရှိရင်ဒုက္ခនិရောဓဂါမိနိပฏิပဒါအရိယသစ္စာဒုက္ခချုပ်ငြင်းရာတို့ရောက်ရာရောက်ကြောင်းအကျင့်လန်းစဉ်လို့ဒီလိုလေးဝေရ။တော့ဒီနေရာမှာဦးရှင်တို့ပြည်သက်ပေါင်းတော်တို့ပြီးခဲ့ပြီသားသစ္စာတရားလေးတွေနဲ့ဆက်ဆက်ပြီးတော့စဉ်းစားမှသစ္စာ၄ပါးတရားဟာတစ်ပါးနဲ့တစ်ပါးတော့အရင်ကြီးဆက်ဆက်မှုရှိနေတယ်ဆိုတာကတော့ပြည်သက်တို့လည်းနားလည်ကြပြီသား။ဆိုကြပါစို့သမှုရိယသစ္စာပိုင်းမှာဦးရှင်တို့ဘာကိုအဓိကထားပြီးတော့ပြောခဲ့လဲဆိုတော့လောဘဖြစ်ရင်ဒုက္ခဖြစ်တယ်လောဘကြီးရင်ကြီးတယ်တော့ဒုက္ခကြီးတယ်ဆိုတဲ့အပိုင်းပြောခဲ့တာပေါ့နော်និရောဓသစ္စာမှာဘာကိုအဓိကထားပြီးတော့ပြောတော့ဆိုတော့လောဘချုပ်ရင်ဒုက္ခချုပ်တယ်မနိဗ္ဗာန်ဆိုတာလောဘချုပ်ရလို့မြတ်စွာဘုရားအတိအလင်းဟောထားဟုတ်လားဒါကြောင့်လောဘမရှိရင်မရှိသလောက်သတ္တရာရတယ်ဒါလည်းဒီလိုအဓိကကြတဲ့အချက်လက်လေးတွေကိုမှတ်သားမိဖို့လိုတယ်ပေါ့နော်သမုဒိယသစ္စာဘက်မှာဒုက္ခလောဘကြီးရင်ကြီးတယ်တော့ဒုက္ခကြီးတယ်ဒီလိုသာသစ္စာပိုင်းမှာလောဘမရှိရင်မရှိသလောက်ဒုက္ခမရှိဘူးဆိုတဲ့သဘောလေးအဲ့လိုဆိုလို့ရှိရင်ဦးဇင်းတို့ပိဋကပေါင်းသူတော်တို့လောဘရှိခြင်းမရှိဒုက္ခရှိခြင်းမရှိခြင်းဒုက္ခဖြစ်ခြင်းမဖြစ်ခြင်းဆိုတာဘာပေါ်မှာမူတည်နေတုံးဆိုတော့လောဘပေါ်မှာမူတည်နေတော့လောဘဖြစ်ရင်ဒုက္ခဖြစ်မှာလောဘမဖြစ်ရင်ဒုက္ခမဖြစ်ဒါနဲ့ဒုက္ခမဖြစ်ခြင်းဘူးဆိုရင်လောဘမဖြစ်အောင်ကြိုးစားကြရအောင်အဲ့လိုဆိုရင်လောဘမဖြစ်အောင်ဘယ်ပုံပင်ကြီးစူးစမ်းမလဲဆိုတော့ဟောအခုသရုပ်ထအရိယသစ္စာကအဓိကအချက်ဖြစ်လာတယ်။နော်လောဘမဖြစ်အောင်ဘယ်ပုံပင်ကြီးစူးစမ်းမလဲဆိုတာရဲ့အဖြစ်မဂ္ဂင်၈ပါးအချင်းမြတ်လမ်းစဉ်ကိုရှောင်လန်းကြရမယ်။နော်မဂ္ဂဆိုတာလမ်းလို့အဓိပ္ပာယ်ရတယ်ဘေးတရတာအလုံးသိပါ။အဲ့တော့ဒီမဂ္ဂင်၈ပါးလမ်းကိုရှောင်လန်းခြင်းသိပေါ့ဖို့အတွက်မဂ္ဂသစ္စာရဲ့အစွမ်းတတိတနည်းအားဖြင့်မဂ္ဂသစ္စာရဲ့တခြားအနက်အဓိပ္ပာယ်၄မျိုးသစ္စာအနယ်16ချက်ဆိုတော့သူ့လည်းပဲ၄ပါးရှိမယ်ပေါ့နော်အနယ်အဓိပ္ပာယ်အဲ့ဒီအနယ်အဓိပ္ပာယ်၄မျိုးကဘာလို့ဆိုတော့မဂ္ဂတနေယနထောဒတနထောဟေတုထောအာတိပတိယထောဆိုပြီးပါဠိလိုတွေပါဠိလေးတွေလည်းပဲနည်းနည်းတော့မှတ်ရမယ်ဟုတ်လားမဂ္ဂတမဂ္ဂသစ္စာဤနေယနထောလွတ်မြောက်ကြောင်းတရားထွက်မြောက်ကြောင်းတရားနေယနဆိုတာဖမြောက်ကြောင်းတရားဓိရောဓသစ္စာတုံးကဦးဇင်းတို့နေတရဏထောဆိုပြောစားလာနေတရဏကလွတ်မြောက်ခြင်းသူကလွတ်မြောက်သွားလားအနိဗ္ဗာန်ဆိုတာကလွတ်မြောက်ခြင်းပေါ့အဓိပ္ပာယ်တမျိုးပြောမှရှိဟုတ်လားအခုမဂ္ဂသစ္စာကပါတော့လွတ်မြောက်စေတတ်တာလွတ်မြောက်ခြင်းရဲ့အကြောင်းပေါ့တိတိကျကျပြောမှရှိလွတ်မြောက်ခြင်းရဲ့အကြောင်းနိဗ္ဗာန်ကလွတ်မြောက်ခြင်းမဂ္ဂင်ကလွတ်မြောက်ခြင်းရဲ့အကြောင်းဒီနေရာမှာဦးရှင်တို့အကြောင်းဆိုတာကဒုက္ခသစ္စာနဲ့သမုဒယသစ္စာလို့အကြောင်းအကျိုးသဘောတော့မဟုတ်ဆိုလိုတာကမဂ္ဂသစ္စာဒီဟူသောအကြောင်းကြောင့်និရောဓသစ္စာဖြစ်လာတာလို့ဆိုလိုတာမဟုတ်မဂ္ဂင်၈ပါးလမ်းကိုရှောင်ရင်និဗ္ဗာန်ကိုမျက်မှောက်ပြုမယ်လို့ပြောတာនិဗ္ဗာန်ဆိုတဲ့တရားသည်အကြောင်းကင်းတဲ့တရားပြုရင်ယူလို့လည်းမရဘူး။ तू ဘာကြောင့်ဖြစ်တယ်လို့ तू မှအကြောင်းမရှိဘူး။နိဗ္ဗာန်ကအကြောင်းကင်းတဲ့တရား။အဲ့ဒါကိုပိဋကပေါင်းသူတော်ကောင်းတို့အကြောင်းအကျိုးသဘောလေးဟိုဆိုင်အောင်ပြောရမယ်ဆိုလို့ရှိရင်ဆိုကြပါစို့တို့မြို့တစ်မြို့ကိုရောက်ရှိတဲ့တဲ့သွားတဲ့လမ်းရှိတယ်ဆိုကြပါစို့။အ ဲ့ဒီလမ်းကိုသွားမယ်ဆိုရင်အဲ့ဒီမြို့ကိုရောက်သွားမယ်အဲ့တော့လမ်းနဲ့မြို့ဒီအကြောင်းအကျိုးသဘောဟုတ်သလားဆိုတော့မဟုတ်ဘောင်းဆိုဒီမြို့ကြီးကဒီလမ်းကြောင့်ဖြစ်လာတာမဟုတ်မြို့ကသူရှိနေတာဒါပေမဲ့ဒီလမ်းကိုရှောက်မှဒီလမ်းအတိုင်းသွားမှအဲ့ဒီမြို့ကိုရောက်မှဒါပေမဲ့လမ်းကြောင့်မြို့ဖြစ်လာတာလို့တော့ပြောလို့မရဒါပေမဲ့အဲ့ဒီမြို့ကိုရောက်ချင်တယ်ဆိုရင်တော့အဲ့ဒီလမ်းကိုမဖြစ်မနေရှောက်ရမယ်ဟောမက္ကသစ္စာနဲ့ဒီတော့တသစ္စာဆိုအဲ့ဒီသဘောပဲဟုတ်ရဲ့လားဒီနေပါဦးရှင်တို့မက္ကသစ္စာရဲ့ပထမဆုံးရည်တတိတိဖျက်မြောက်ခြင်းရဲ့အကြောင်းတနည်းအားဖြင့်ဖျက်မြောက်သွားစေတတ်တယ်လွတ်မြောက်ခြင်းတယ်ဆိုလို့ရှိရင်လွတ်မြောက်ရလွတ်မြောက်ကြောင်းလမ်းစဉ်ကိုစူးစမ်းအထောက်ရမယ်အဲ့ဒါကိုပဲဦးသင်တို့နေယာနတ္ထဒီလိုပြောနော်နေယာနတ္ထလွတ်မြောက်သွားစေတတ်တယ်ဘုရင်ရှင်ပါရဲ့ဆွမ်းအားတတ်တယ်နောက်ဦးရှင်တို့ဟိတုတ်တော်တဲ့ဒါလေးတွေကအသေးစိတ်လေးတွေတော့ပြောကြရအောင်ဟိတုတ်တော်ဆိုတာဘာပြောတာတော့ဆိုတော့ဟိုမူရင်းအကြောင်းတရားကြီးကျယ်တဲ့သဘောခိုင်မြဲတဲ့သဘောနောက်မဂ်ကင်ရှင်ပါသည်အလွန်ကြီးကျယ်တဲ့မြင့်မြတ်တဲ့ခိုင်မြဲတဲ့တရားမနိဗ္ဗာန်ချမ်းသာကိုမျက်မှောက်ပြုစေတဲ့နေရာမှာအလွန်တရာမှဆွမ်းအားတတိကြီးမားတယ်ခိုင်မြဲတဲ့သဘောကြီးပွားတဲ့သဘောမဟေတုဆိုတာမူလအကြောင်းဟုတ်လားသူ့ရဲ့သဘာဝတရားလေးကဟိုကျန်တဲ့ဦးဇင်းတို့ဟိုတခြားသောတရားတွေနဲ့မတူဘူးပေါ့တော့မဂ်ကင်ရှင်းပါဆိုတာခိုင်မြဲတဲ့သဘောလို့ဒီလိုလေးဦးဇင်းတို့အဓိပ္ပာယ်ကိုနားလေရနောက်ဦးဇင်းတို့ဒသနတ်တော်တဲ့ဒသနဆိုတာဘာပြောတာဆိုမြင်စေတတ်တယ်မြင်နိုင်တဲ့စွမ်းအားကိုပေးမယ်အမေကြီးရှင်ပါကိုကျင့်လို့ရှိရင်ဒကာမတို့ဦးရှင်တို့မတွေ့ဘူးတဲ့အတွေ့မသိဘူးတဲ့အသိမမြင်ဘူးတဲ့အမြင်အဲ့ဒါကိုရနိုင်တယ်ကိုဒကာမတို့ဦးရှင်တို့မြင်တဲ့အမြင်ကဟိုမပြည့်စုံတဲ့အမြင်ပေါ့အမလေးနဲ့တဲ့အမြင်တကယ်တမ်းကနိဗ္ဗာန်ချမ်းသာကိုမြင်နိုင်ပြီးအသိအမြင်ကကြီးမားမှကြည်ပြတ်မှနှဲ့ဆိုင်မှတကယ်အကျိုးကိုရရှိကြပါမယ်။အဲ့တော့ဓတနဆိုတဲ့ဒီထုခဲ့တဲ့အမြင်ကိုရခြင်းတယ်ဆိုလို့ရှိရင်မဂ်ကင်ရှင်ပါကိုပွားများရ။မဂ်ကင်ရှင်ပါသည်အမြင်တူးကိုမြင်စေနိုင်တဲ့စွမ်းရည်တ္တိရှိတယ်။ဒါကိုဓတနမသိသွားတယ်မြင်သွားတယ်ဆိုတဲ့အနေအထားမျိုးကိုရောက်အောင်စွမ်းဆောင်ရည်ပေးနိုင်တယ်မဂ်ကင်ရှင်ပါ။ဟုတ်လား။အဲ့တော့ဦးရှင်တို့နေယာနာရဲ့ဒီဒုဋ္ဌရဲ့ဒသနာယသုံးခုရှိတော့နော်နောက်လေးခုမြောက်အာဓိပတိယတော်အာဓိပတိယတော်ဆိုတာဘာပြောတော့ဆိုတော့ဟိုလွှမ်းမိုးနိုင်နေအကြီးအကဲဖြစ်တယ်မဂ်ကင်ရှင်ပါဟာမဂ်ကင်ရှင်ပါကိုကျင့်မြတ်တဲ့ပုဂ္ဂိုလ်ကိုဟိုကျင့်သုံးတဲ့ပုဂ္ဂိုလ်ကိုကိုယ့်ကိုယ်ကိုလွှမ်းမိုးစေနိုင်တယ်ကိုယ်တိုင်လည်းကိုယ့်ရဲ့အကြီးအကဲဖြစ်တယ်ဒါလေးတွေကဆန့်ကျင်ဘက်ကလေးတွေနဲ့ရှင်းပြီးတော့ပြောမှပို့ပြီးတော့နားလည်နိုင်ဆိုကြပါစို့ဦးရှင်တို့တာမန်နေတဲ့အချိန်မှာဒကာမတို့ဦးကြီးတို့ဟာကိုကိုကိုလွှမ်းမိုးပြီးတော့ကိုကိုကိုအုပ်ချုပ်ပြီးတော့ကိုဒီကိုရဲ့အကြီးအကဲဖြစ်ပြီးတော့နေနေတာမဟုတ်ဒကာမတို့ဦးကြီးတို့မှာကိုရဲ့အထက်ကကိုကိုအုပ်ချုပ်နေတဲ့လွှမ်းမိုးနေတဲ့အကြီးအကဲရှိတယ်အဲ့ဒါကဘာဖြစ်မဲ့ခြင်းလောဘပေါ့နော်အလိုဆန္ဒရဲ့လက်အောက်မှာနေကြရနော်အလိုဆန္ဒခိုင်းစေတဲ့အတိုင်းဒါပြောလိုက်ဆိုရင်ပြောရတယ်ဒါလုပ်လိုက်ဆိုရင်လုပ်ရတယ်ဒီတိုင်းတွေးဆိုရင်တွေးရတယ်ပေါ့အဲ့တော့ဒကာမတို့ဦးကြီးတို့ဟာဘုရားရဲ့လက်အောက်မှာနေရတော့ဆိုတော့အဓိကကတော့တဏှာရဲ့လက်အောက်မှာနေရတယ်။ကိုမဂ်ကင်ရှင်ပါကိုပွားမယ်ဆိုရင်အဲ့ဒီတဏှာရဲ့လက်အောက်ကလွတ်ပြီးတော့ကိုဟာကိုရဲ့အကြီးအကဲဖြစ်တယ်။ကိုကိုကိုကိုပြန်ပြီးတော့လွှမ်းမိုးနိုင်တယ်။အဲ့ဒီလိုလေးပြောရင်တော့ကိုပြီးတော့နားလည်မယ်လို့ထင်ပါတယ်ဟုတ်လား။ဒါကြောင့်အလွန်တရာမှထူးကဲတဲ့မြင့်မြတ်တဲ့တရားပေါ့မဂ်ကင်ရှင်ပါဆိုတာ။ဒါကြောင့်မဂ်ကင်ရှင်ပါရဲ့အနေအထားကို၄မျိုးအဲ့ဒါလိုခွဲခြားပြီးတော့နားလည်ဖို့မလိုဘူးလား။နေယာနဖျက်မြောက်သွားစေတဲ့လွတ်မြောက်သွားစေတတ်တယ်။နိဒ္ဒရဏနဲ့မတူဘူးနော်။နိဒ္ဒရဏကလွတ်မြောက်သွားတာ။နေယာနာကလွတ်မြောက်စေတတ်တာ။ဟုတ်ရဲ့လား။လမ်းသဘောမျိုးပေါ့။ပြီးတော့ပါတော့ဒသနဟောဟိတုဒ္ဓဟိတုဆိုတာကခိုင်မြဲတဲ့သဘောအလွန်တရာအားကြီးတဲ့အကြောင်းတရားပေါ့။လွတ်မြောက်ခြင်းရဲ့အလွန်တရာအားကြီးတဲ့အကြောင်းတရားပေါ့။ဒသနဆိုတာကလည်းမြင်တာသိစေတာမြင်စေတာနော်အာဓိပတိယဆိုတာဘာလဲလွှမ်းမိုးနိုင်တာအကြီးအကဲဖြစ်တာအကြီးအမှုဖြစ်တာကိုယ့်အထက်ကနေပြီးတော့သူဟာကိုယ့်ကိုကောင်းကောင်းမွန်မွန်နော်လွှမ်းမိုးထားတဲ့သဘောတနည်းအားဖြင့်ကိုယ့်ဟာကိုယ့်ကိုယ်ကိုပြန်ပြီးတော့လွှမ်းမိုးနိုင်တယ်ဆိုတဲ့အတိတ်ပဲမြို့ဟုတ်ရဲ့လား
ဒါကြောင့်မိသားပေါင်းသူတော်ကောင်းတို့မိခင်ရှင်ပါရဲ့အဲ့ဒါလို့စွန့်ရည်တတိထူခဲ့တဲ့အကြီးအသေးကိုသိထားမယ်ဆိုလို့ရှိရင်ဒီမိခင်ရှင်ပါကိုပွားများလို့စိတ်ပူပြီးတော့မထက်တန်သေးဘူးလားထက်တန်နိုင်တယ်အဲ့တော့ကိုကဒီဒုက္ခတော်တွေကနေပြီးတော့ဒီအစင်မပြေမှုတွေကနေပြီးတော့လွတ်မြောက်ခြင်းနဲ့ဆိုရင်လွတ်မြောက်စေတတ်တဲ့တရားကိုကျင့်သုံးရမယ်ပေါ့အဲ့တော့ဒါကလည်းပဲပိသက်ပေါင်းသူတော်တို့လက်တွေ့ကြကြပြောရလို့ရှိရင်ကိုယ့်ရဲ့အခြေအနေမှန်ကိုလည်းပဲကိုကိုယ်တိုင်တော့နားလည်ဖို့လိုတာပေါ့နော်။ကိုကဒီအခြေအနေဒီအနေအထားလေးကိုကျင့်တတ်နေသလား။ကျင့်တတ်နေတဲ့ဆိုရင်လည်းပဲထွက်မြောက်အောင်အတွက်လွတ်မြောက်အောင်အတွက်ဘာမှသိပြီးတော့စူးစမ်းမှာမဟုတ်တော့။အဲဒါကကောင်းနေတယ်ဆိုတော့ဒီတိုင်းပဲနေလိုက်မှာအောင်။ဒါဒီအခြေအနေကိုတော့ဒကာရမတို့ကျင့်တတ်နေတယ်လို့ဥစဉ်ကတော့မထင်ပါဘူး။ဟုတ်လား။ဘာလို့လဲဆိုတော့အခုလွန်လွန်စေနော်အရွယ်လေးစီသေးတယ်။အရှာလုပ်ဖို့လို့လည်းကောင်းတယ်။ကျမကြီးလေးလည်းကောင်းတယ်ဆိုရင်တော့ကျင့်တတ်တဲ့သဘောလေးတွေကတော့လာမှာပါမလာဘူးလို့မရှိဘူး။ဟုတ်လားဒါပေမဲ့လို့တစ်ချိန်ကြာရင်မပြရဘူးအေးခန္ဓာကိုယ်ကြီးရချွင်းချက်တွေများလာမယ်ဒါရှောင်လို့မရဘူးနော်တစ်ပြေးပြေးနဲ့အည်သွေးကြာလာမယ်စိတ်ပိုင်းဆံရရောရုပ်ပိုင်းဆံရရောဟုတ်လားအဲ့တော့တစ်ပြေးပြေးနဲ့ပြည့်စုံမဲ့အနေအထားကိုရင်ဆိုင်ရမယ်ဟောအဲ့ဒီလိုအနေအထားမျိုးကပြီးနိုင်သလားဆိုတော့မပြီးနိုင်ပြီးရင်ဘဝတစ်ခုရမယ်နောက်ဆက်ပြီးတော့ဘဝနဲ့ပတ်သက်တဲ့ဒုက္ခဒုက္ခတွေကိုရင်ဆိုင်ရမယ်ဒီလိုပဲသွားနေတယ်ဒါအဆိုးမြင်နဲ့အမြင်နဲ့ပြောနေတာမဟုတ်ဒါတကယ်လက်တွေ့မှာဒီတိုင်းသွားနေတာဟုတ်လားအဲ့တော့ဒီအနေထားဆိုးကနေပြီးတော့ကိုဟာလွန်မြောက်ခြင်းတယ်ဆိုလို့ရှိရင်နေရာနာလွန်မြောက်သွားစေတတ်တဲ့အစွမ်းရှိတဲ့မဂ္ဂင်၈ပါးကိုကျင့်သုံးရမယ်အဲ့ဒါနေရာနာဆိုတာအဲ့ဒါအဲ့တော့ဟောပိဋကတ်ဥစဉ်တို့တွေစဉ်းစားကြရရှိတာကလွန်မြောက်ကြောင်းတရားလွန်မြောက်ကြောင်းတရားလို့ပြောတော့ပြောတာနားထောင်တော့နားထောင်ကိုကိုကိုတကယ်ကိုလွတ်မြောက်ချင်တာဟုတ်ရဲ့လားလို့မေးဖို့ကအရင်တောင်းလိုနေမယ်လို့ထင်အဲ့ဒါကပိုအရေးပါမယ်လို့ထင်တော့တကယ်လွတ်မြောက်ချင်တာဟုတ်ရဲ့လားတကယ်လွတ်မြောက်ချင်တယ်ဆိုလို့ရှိရင်လွတ်မြောက်ကြောင်းတရားကိုစိတ်ဝင်စားမှာပေါ့ဟုတ်ရဲ့လားဒါကြောင့်လွတ်မြောက်ချင်တဲ့စိတ်ရှိဖို့လည်းအရေးကြီးတယ်ပေါ့အဲ့ဒါကပထမဒုက္ခသစ္စာကိုစပြီးတော့နားလည်ခဲ့ဖို့လိုအပ်တယ်ဆိုတာကိုလည်းပြောရမရောက်ဘူးလားရောက်တယ်နော်အေးဒါကြောင့်ပြည့်တဲ့ဘောသူတော်ကောင်းတို့နေရဏသဘောရှိတဲ့ဧတုသဘောရှိတဲ့ဒသနသဘောရှိတဲ့နော်အာဓိပတိယသဘောရှိတဲ့မဂ္ဂင်၈ပါးအချင်းမြတ်တရားကိုကျင့်သုံးကြဖို့မလိုဘူးလားလိုပါတယ်ဒီနေရာမှာမဂ္ဂင်၈ပါးသည်လံသဘောဖြစ်တယ်မဂ္ဂင်၈ပါးသည်စီးစရာယင်သဘောဖြစ်တယ်ဆိုတာလေးကိုပြောရင်ဟောသူအဓိပ္ပာယ်လေးတွေကဟောသူရှုတော်နဲ့သူအလွန်ကောင်းနေပေါ့ဆိုရပါစို့မဂ္ဂင်၈ပါးဟာလံသဘောဖြစ်တယ်ဆိုတာကိုမြတ်စွာဘုရားဟောခဲ့တာရှိတယ်ဘုရင်တို့ခါတစ်ပါးမှာရဟန်းတော်တွေနော်ဝါကျွတ်လို့ယေရှုဘုရားဒီကိုလာပြီးတော့ပြုမြော်ကြရင်းနဲ့ဝါကျွတ်တဲ့အခါကျတော့ဒီနာမသတင်းသုံးတဲ့တန်ခါကဟိုနာကြွသွားတာလည်းရှိတယ်ဟိုနာသတင်းသုံးတဲ့တန်ခါကဒီကိုကြွလာတာလည်းရှိတယ်ပေါ့ရှိတော့အချင်းချင်းဆက်ပြီးတော့ဗာဒီပြောကြတယ်ဟုတ်ဆိုတော့သူတို့လျှောက်လန်းခဲ့ရတဲ့လမ်းတွေအကြောင်းပြောတာသူတို့လာခဲ့တဲ့ခရီးရှိတာအဘေရွာနဲ့ဘေရွာသွားတဲ့လမ်းကတော့တော်တော်ဆိုးတာပဲအဘေရွာနဲ့ဘေရွာသွားတဲ့လမ်းကတော့တော်တော်ကောင်းတယ်လို့လမ်းနဲ့ပတ်သက်တဲ့စကားကိုစက်မိလို့ပြောကြတာ။အဲ့ဒီအချိန်မှာမြတ်စွာဘုရားရောက်လာတော့မြတ်စွာဘုရားကဘာတွေပြောနေကြတုံးလို့မေးတော့ဒီလိုဒီအကြောင်းလမ်းနဲ့ပတ်သက်တဲ့စကားတွေကိုပြောနေကြတာပါလို့မြတ်စွာဘုရားကိုရှောက်တော့မြတ်စွာဘုရားကစကားနောက်ကိုတရားပါအောင်ကြိုးစားတယ်ပေါ့။စစ်သားတို့တဲ့။အဲ့ဒီလမ်းတွေဟာဘာပဲပြောပြောလွတ်မြောက်စေတဲ့ဒုက္ခတော်တွေကဖက်မြောက်သွားစေတဲ့လမ်းတွေမဟုတ်ကြဘူးတဲ့။ရှိုးလို့လည်းပဲသိပြီးတော့အကြောင်းမထူဘူးကောင်းလို့လည်းပဲသိပြီးတော့အကြောင်းမထူဘူးဟုတ်လားအပေါ်ရန်ကြည့်ရင်တော့ထူတာပေါ့နော်အေးသို့တော်လည်းပဲတကယ်တကယ်နည်းနည်းနည်းနည်းကြည့်မယ်ဆိုရင်တော့အဲ့ဒီပဂရိလမ်းနေတာဘာမှသိပြီးတော့အကြောင်းမထူတော့တကယ်တမ်းကမဂ္ဂင်၈ပါးဆိုတဲ့လမ်းကိုရှောက်လမ်းမှကန်နေအကြောင်းထူမယ်ဟုတ်အဲ့ဒီမှာပဲမြတ်စွာဘုရားကမဂ္ဂနာထင်ကီကောသစ်ထောသစ္စာနဲ့စတုရောဂရာမဂ္ဂနာထင်ကီကောသစ်ထောမဂ္ဂင်၈ပါးဆိုတဲ့အကျင့်မြတ်တွေလမ်းတကလမ်းထဲမှာအမြင့်မြတ်ဆုံးလမ်းဖြစ်တယ်လို့အဲ့လိုဟော။နောက်မဂ္ဂနာထင်ကီကောတိထောသစ္စာနံစတုရောဂရာအမှန်တရားတွေထဲမှာတော့သစ္စာ၄ပါးအမှန်တရားတွေအထူးကဲ့သို့အမြင့်မြတ်ဆုံးဖြစ်တယ်တဲ့။ဘုရားကမတော်ဦးရှင်တော်မှတ်သားနေတဲ့ဒီအမှန်တရားကဘယ်သောခါကာလမှာပေါက်ပြန်မှားရင်းသွားတယ်ဆိုတာမရှိဘူး။ဒါကြောင့်လေဒီဆရာဘုရားကြီးကအတွန့်ရှိစွာဘယ်မျှကြာလဲတခါတည်းရန်မဖောက်ပြန်ပဲအစဉ်မြဲကိုတစ္ဆာဆိုလို့လို့သလိုကြီးဘလောက်ပဲကာလတွေကြာကြာမှန်းနေတယ်နော်ဒီအမှန်တရားကစဉ်းစားကြည့်ရင်တော့စိတ်ဝင်စားစရာကောင်းနော်ကာလနဲ့လည်းမဆိုင်ဘူးပုဂ္ဂိုလ်နဲ့လည်းမဆိုင်ဘူး နော်ဒေတာနဲ့လည်းမဆိုင်ဆိုလိုတာကကာလတိုင်းမှာမှန်တယ်ဒေတာတိုင်းမှာမှန်တယ်ပုဂ္ဂိုလ်တိုင်းအတွက်မှန်တယ်နော်ဒီအချိန်မှသာလင်းလောဘဖြစ်လို့ဆင်းရဲတာမဟုတ်ဘူးဟိုအချိန်မှလောဘဖြစ်ရင်လည်းဆင်းရဲမှာပဲကာလတိုင်းမှာမှန်တယ်ဆိုတာအဲ့ဒီအတိတ်အခုမှလောဘဖြစ်လို့ကိုယ်တိုင်လည်းဆင်းရဲတာမဟုတ်ဘူးသူ့လောဘဖြစ်ရင်သူ့လည်းဆင်းရဲမှာပဲပုဂ္ဂိုလ်တိုင်းအတွက်မှန်တယ်အဟုနေရလူတွေလောဘဖြစ်လို့ဒါဆင်းရဲတာမဟုတ်ဘူးဒီနေရလူတွေလောဘဖြစ်ရင်လည်းဆင်းရဲမှာဒေတာတိုင်းမှာမှန်တယ်ဒါကြောင့်သစ္စာ၄ပါးတရားစီအမှန်တရားတွေထဲမှာအမြင့်မြတ်ဆုံးဖြစ်တယ်တော့မဲခင်၈ပါးဆိုတဲ့အကျင့်မြတ်ကတော့လမ်းတွေထဲမှာအမြင့်မြတ်ဆုံးဖြစ်တယ်လို့မြတ်စွာဘုရားအဲ့လိုဟောတယ်ဒါကြောင့်ပေးတဲ့ပေါင်းသူတော်ကောင်းတို့ဒီအမြင့်မြတ်ဆုံးဆိုတဲ့လမ်းကိုရှောင်လန်းနိုင်ကြဖို့မလိုဘူးလားလိုတယ်ဒါမဲခင်၈ပါးဒီလမ်းသဘောဖြစ်တယ်ဆိုတာကိုမြတ်စွာဘုရားကိုတော်တိုင်ဟောခဲ့တယ်ပဉ္စလိုဒီနေရာမှာပုရဏမဂ္ဂဆိုတဲ့အသုံးအနှုန်းလေးလည်းတစ်ခုရှိတယ်။ပုရဏမဂ္ဂဆိုတာကပုရဏဆိုတာအဟောင်းပေါ့နော်။မဂ္ဂဆိုတာကလမ်းလမ်းဟောင်းပေါ့။ဆိုလိုတာကဒီမဂ္ဂင်၈ပါးလမ်းကိုမြတ်စွာဘုရားကတီထွင်တာတော့မဟုတ်ဘူး။ဟုတ်လား။ရှိရှိဖရာတိုင်းဖရာတိုင်းဟာဒီမဂ္ဂင်၈ပါးလမ်းကိုရှောင်လန်းပြီးတော့ဘုရားပွင့်သွားတာ။ဆိုလိုတာကဒီဘုရားလက်ထက်ကြမှာနော်အတိအဆန်းပေါ်လာတာမဟုတ်ဘူးလို့ပြောတာအဲ့ဒါကိုမြတ်စွာဘုရားကဥမာလေးပေးပြီးတော့ဟောတာရှိတယ်ဟိုတော်ထဲမှာတစ်ချိန်လုံးကအလွန်ရှိကားတဲ့မြို့ဟောင်းကြီးမြို့ပြည့်ကြီးတစ်ခုရှိတယ်ဆိုကြပါအဲ့ဒါကိုတွားရင်လာရင်လည်းအဲ့ဒီမြို့ကြီးကိုတွေ့တော့ဩဒါရှိတော့ကမြို့ကြီးပဲဆိုပြီးတော့အဲ့ဒီမြို့ကိုတွားတဲ့လမ်းကပြန်ပြီးတော့ဖုံသွားတယ်ပြန်ပြီးတော့တွေ့ရှိတယ်ဟုတ်လားပုရဏမဂ္ဂအဲ့ဒီအတိတ်ပဲမြို့မြတ်စွာဘုရားဟောတာတာရှိတယ်လန်ဟောဒါကြောင့်ရှိရှိသောဖခင်အဆူယူတို့ရှိရှိသူတော်ကောင်းတွေတော့ဖုံနေအောင်သူ့အချိန်နဲ့သူသွားကြရတယ်လန်နောက်နောက်သူတော်ကောင်းတွေလည်းပဲဖုံနေအောင်သွားကြအောင်ပဲလန်ပေါ့ဟုတ်လားအဲ့တော့ဒီနေ့မှာဦးဇင်းတို့ဘက်ကင်ရှင်ပါဟာလန်သဘောဖြစ်တယ်ဆိုတာလေးနဲ့ပတ်သက်ပြီးတော့ပြောရင်းနဲ့ဘာကိုအမှတ်ရတော့ဆိုတော့ယဟန်တွေကိုမြတ်စွာဘုရားဟောထားတဲ့အကြောင်းအရာလေးတစ်ခုယဟန်တို့တကယ်လို့များတခြားတခြားသောတမနာပြမနာတွေကတင်တို့ကိုအာတင်တို့ဟာဘာကြောင့်ယဟန်ဂေါတမရဲ့ဓမ္မမြတ်သောအကျင့်ကိုကျင့်သုံးနေတာတုံး။ဘာဖြစ်လို့ယဟန်ပြုတ်ပြီးတော့မြတ်သောအကျင့်ကိုကျင့်သုံးနေတာတုံးလို့မေးခဲ့မယ်ဆိုရင်တဲ့။နော်။ဒီဆွဲလန်းမမောမှုဆိုတဲ့လောဘကိုဖဲခွာနိုင်ဖို့အတွက်မြတ်သောအကျင့်ကိုကျင့်သုံးပါလေလို့တင်တို့ဖြေပါတဲ့။မြတ်စွာဘုရားရဲ့သာသနာမှာဘာကြောင့်မြတ်သောအကျင့်ကိုကျင့်သုံးနေတာတုံးလို့မေးရင်ဆွေမမှုလောဘကိုဖယ်ခွာနိုင်ဖို့အတွက်မြတ်သောအကျင့်ကိုကျင့်သုံးပါလေလို့ဖြေပါတဲ့အဲ့လိုဖြေလို့ရှိရင်သူတို့ကတစ်ဆင့်တက်ပြီးတော့မေးလိုက်မယ်တဲ့အဲ့ဒီဆွေမမှုຢာကဆွေမမှုလောဘကိုဖယ်ရှားနိုင်ဖို့အတွက်အကျင့်မြတ်ကိုကျင့်နေဆိုရင်အဲ့ဒီလောဘကိုဖယ်ရှားနိုင်ဖို့အတွက်အကျင့်မြတ်ကဘာလဲနော်ဘလို့ကျင့်မှအဲ့ဒီလောဘကနော်ဖယ်ခွာသွားမှလင်းလို့ဆက်မေးမယ်ဆိုရင်မဂ္ဂင်၈ပါးအကျင့်မြတ်တရားတွေဆွေမမှုຢာကကိုဖယ်ရှားဖို့အတွက်အပြည့်ဆုံးအကောင်းမွန်ဆုံးအကျင့်ဖြစ်တယ်လို့သင်တို့ဖြေပါတဲ့။ဟောသူ့ဟာလေးနဲ့တူနော်တရားတော်မှာတော့နော်။ဒါကြောင့်မေတ္တာပေါင်းသူတော်ကောင်းတို့မြတ်စွာဘုရားရဲ့ထံကနေပြီးတော့အကျင့်မြတ်တွေကိုကျင့်သုံးနေဆိုတာအဓိကရည်ရွယ်ချက်ကဒုက္ခရဲ့အကြောင်းတရားဖြစ်တဲ့လောဘကိုဖေရှားရေးပေါ့။တစ်ဆင့်နှိမ်ပြောရမယ်ဆိုရင်တော့လောဘကိုလျှော့ချရေးပေါ့။ဟုတ်လား။ဒီရည်ရွယ်ချက်နဲ့အကျင့်မြတ်ကိုကျင့်ကြရတာ။အဲ့ဒီလောဘကိုလျှော့ချနိုင်ဖို့ကျင့်တဲ့နေရာမှာလည်းပဲအကျင့်မြတ်ကဘာလဲတို့များမဂ္ဂင်၈ပါးဖြစ်တယ်လို့ဒီလိုဖြေရမယ်။ဟောသူအကြောင်းလေးနဲ့သူအကျိုးလေးနဲ့နော်။အေးဒါကဥစဉ်တို့လမ်းသဘောဖြစ်တယ်ဆိုတာလေးနဲ့ပတ်သက်ပြီးတော့ပြောတာပါ။နောက်ဥစဉ်တို့တခုပြောရင်တာကမဂ္ဂင်၈ပါးတည်စီးတရာရင်းတပွဲဖြစ်တယ်ဆိုတာကိုပြောချင်။ဒါကလည်းပဲမြတ်စွာဘုရားအကြောင်းတိုင်းဆိုင်လို့ဟောခဲ့တာ။ဟောဥစဉ်တို့ခါတပါးမှာမြတ်စွာဘုရားအော်ရှင်ကံပြန်ပြီးတော့ကြွလာတဲ့ရှင်အနန္ဒာကိုတော်မြတ်ကမြတ်စွာဘုရားကိုစကားတခွန်းလာလျှောက်။သူကသူမြင်ခဲ့တာကိုသူလျှောက်တာပါပဲ။မြို့ထဲမှာသူဗာမြင်ခဲ့ရတော့ဆိုတော့တော်တော်ချမ်းသာကြွယ်ဝတဲ့ဩဇာအာဏာလည်းရှိတယ်။ဇာနုသောနိလို့အမည်ရတဲ့ပုံနာတထေးပုံနာတယောက်ရှိတယ်။အဲ့ဒီပုံနာကြီးကယာတုလည်းရှိတယ်အာဏာလည်းရှိတယ်စီတိန်လည်းရှိတယ်။အဲ့တော့သူကဗာလို့တော့ဆိုတော့မြို့ထဲသွားဘီးရင်ကြီးသွားတာကိုနော်တစည်းလုံးဖြူနေတဲ့ယထာကိုရှိသွားတယ်။အဲ့ဒါကန့်ထားတဲ့မြင်းမလေးတွေကလည်းအဖြူလေးတွေကြီးပဲ။ယထာကိုလည်းတစည်းလုံးငွေရောင်နေနဲ့ပဲလှဆင်ထားတယ်။ Itu kalau betul, tegur lu, apsiu yang awak kau buat hari, penaga sa apsiu, ni naga sa apsiu. Tu ye aci yang ni aku lama le apsiu lagi. Lepas tu musang biru, lepas tu lu ah ojalan. Oh, dah abjamah je me, no alam ni mian deh je me. Tahu kunci ya? Kalau aku siang nak aku ramya kan mienge lah. Mienge ramya suapnya aku siap deh, ramya suapnya ada. Kalau luri kan, eri je aku, jamah je, lu jauh ni dah le. อัพเจ้ามาสุดแล้วไอ้เนี่ยท่านเราเมียนเมียเดียสุดแล้วไอ้เด็กผู้หญิงเนาะอัพเจ้ามาพี่กูดังยาวสีเด็ดเดียสุดแล้วไอ้เด็กผู้ดังตัวยิ้มมันดีตลอดเลยมันตีหัวบ่เนี่ยไอ้ลูกชาวเด็กขยันมีสุขภาพกูตัวก็มาเสียบีโร่เยาว์ยันตัวไม่เปลี่ยนตรงสุดแล้วมีสุขภาพอะไรที่มีสุขภาพยังตาตาหน้ามาเลยเว้ยที่มีเมียเดียเสียงกูกินเนี่ยเชียงอ่ะส่วนไหนมาตลอดเลยมาสุดแล้วก็ไปลูกยิ้มหาอเมียส่งยิ้มลูกอบยูลูกเช่นไหนมาเลยลูกเมี သာသနာတော်မှာနော်အမြင့်မြတ်ဆုံးနေရာကိုရောက်သွားစေနိုင်တဲ့အမြင့်မြတ်ဆုံးယင်ဆိုတာကိုရှိပါသလားပြောလို့ရပါသလားဒါမေးတာအဲ့လိုမေးတဲ့အခါကျတော့မြတ်စွာဘုရားကစွန့်နိုင်တယ်တဲ့ပြည့်ညက်လို့ဖြစ်တယ်နော်အမြင့်ဆုံးယင်ကိုဟောလို့ရတယ်အဲ့ဒါပါလဲဆိုတော့မဂ်ကင်၈ပါးပဲနော်မဂ်ကင်၈ပါးဒီဇမယင်ဖြစ်တယ်အမြင့်ဆုံးယင်နော်ဓမ္မယင်ဖြစ်တယ်တဲ့ဓမ္မဆိုတဲ့အတုံးလုံးနဲ့လည်းဟောတယ်သဘာဝတရားပေါ့နော်နိဗ္ဗာန်ချမ်းသာကိုမျက်မှောက်ပြုစီတတ်တဲ့သဘာဝတရားပေါ့အဲ့ဒီမှာမြတ်စွာဘုရားကဒီဓမ္မယင်ကိုသာရှိပြီးတော့သွားကြမယ်ဆိုရင်ဓမ္မယင်ကိုသာရှိပြီးတော့သွားကြမယ်ဆိုလို့ရှိရင်နိဗ္ဗာန်ချမ်းသာကိုရရှိလိမ့်မယ်ရောက်လိမ့်မယ်အဲ့ဒီမှာပြောထားတဲ့စကားလေးတစ်ခုနော်စိတ်ဝင်စားစရာပါလာကဒီဓမ္မယင်ကိုရှိသွားမယ်ဆိုလို့ရှိရင်အမေခင်ရှင်းပါမှာပထမအဆုံးကဗာမေခင်တမာဒိဋ္ဌိမေခင်နော်အဲ့ဒီတမာဒိဋ္ဌိကိုပွားများမယ်ဆိုရင်တမာဒိဋ္ဌိအာနန္ဒဘဝိတာဘဟုလိခေတရာဃဝိနည်းပရိယောတာနာဒေါသဝိနည်းပရိယောတာနာမောဟဝိနည်းပရိယောတာနာဒီတမာဒိဋ္ဌိဆိုတဲ့မေခင်ကိုပွားများမယ်ဆိုလို့ရှိရင်တဲ့ရာဃဝိနည်းပရိယောတာနာဆွဲမဲ့မှုရာဃကုံညင်းလည်းအဆုံးရှိတယ်တဲ့မကြည်နှက်မှုဒေါသကုန်ခန်းခြင်းလည်းအဆုံးရှိတယ်။တွေးမိုက်မဲမှုမောဟကုန်ခန်းခြင်းလည်းအဆုံးရှိတယ်။ဟောအဆုံးမရှိတဲ့တရားမဟုတ်။ဟောအဆုံးရှိတဲ့တရား။ဘယ်ကြတော့ဆုံးသွား။ရာဂဒေါသမောဟကုန်ရင်ဆုံးတယ်။ဟုတ်လား။အဲ့တော့တကယ်တမ်းကဒီအလုကမဂ်ရှင်ပါအချင်းမြတ်ကိုကျင့်သုံးတယ်ဆိုတဲ့အလုကအပြီးဆုံးရှိတဲ့အလု။ဘာရှိတဲ့အလု။အပြီးဆုံးရှိတဲ့အလု။တော့အလုတစ်ခုကိုလုံးမယ်ဆိုလို့ရှိရင်ပြီးနိုင်မယ်ဆိုလို့ရှိရင်လုံးရတာလည်းကောင်းတယ်။အရေးပဲလေးရှိမပြီးနိုင်ဘူးဘယ်တော့မှမပြီးဘူးဆိုတဲ့အလုတ်ကတကယ်စဉ်းစားကြည့်ရင်တော်တော်မောစရာကောင်းဟုတ်လားအဲ့တော့အပြီးဆုံးရှိတဲ့အလုတ်ဆိုတာကသာသနာတော်မှာဒီအလုတ်တစ်ခုပဲရှိဒီနေ့အချင်းသာသနာတော်ရဲ့အလုတ်တည်တာနဲ့အပြီးဆုံးရှိကျန်တဲ့အလုတ်တွေကတိတိကျကျစဉ်းစားကြည့်ရင်အပြီးဆုံးမရှိဘူးဟောဒါကဓမ္မတို့ဦးရှင်တို့အခုလုံနေတဲ့ဒီမဲခင်ရှင်ပါအလုတ်သူတော်ကောင်းအလုတ်ကလွဲလို့ကျန်တဲ့အလုတ်တွေကဘယ်အလုတ်မှအပြီးဆုံးမရှိတော်ဒီဒီချာချာစဉ်းစားကြည့်လေဒါကထင်ရှားလေလေနော်ရှာလိုက်ရလိုက်ကုံသွားလိုက်မောဟိုက်မဆုံးရှိကြဤတဲ့ဟောရောဆရာတော်ကြီးရဲ့စကားလေးအဲ့ဒါကိုသာနာနာရွတ်ကြည့်ဟုတ်လားရှာလိုက်ရလိုက်ကုံသွားလိုက်မောဟိုက်မဆုံးရှိကြဤဟောရရင်လို့ရှာတယ်ရှာတော့မရဘူးတော့မဟုတ်ဘူးရတယ်ရတော့တယ်ပဲရတဲ့တရားတွေကဘယ်လိုတရားတွေဖြစ်လဲဘယ်လိုသဘာဝတွေဖြစ်လဲကုန်တက်တဲ့သဘာဝတွေဖြစ်။နောက်ကုန်တက်တဲ့သဘာဝဆိုတာဘာကိုပြောတာလဲ။အနေအဆံကိုပြောတာ။အဲ့တော့ဒကာမတို့ဦးကြီးတို့ရှားထားတာတွေ၊ရထားတာတွေဟာအကုန်လုံးအနေအဆံမီးတောင်ကျွမ်းခြင်းကိုခံရမယ်။အနေအဆံမီးစား။တော့ကုန်သွားမှာပဲ။ကုန်သွားလို့ရှင်ဘာလုပ်မလဲ။ထပ်ရခြင်းပါပဲ။ထပ်ရခြင်းအလကားတော့ရမှာမဟုတ်ဘူး။ဘာလုပ်ရမလဲ။ရှားရမယ်ပေါ့။ရှားရင်ဘာလုပ်မလို့ရမယ်။ရရင်ကုန်မယ်။ဟော။ဘယ်တော့ဆုံး။ဘယ်တော့မဆုံး။နော်ဒီဘုံကလည်းမဆုံးဘူးနောက်ဘုံကလည်းမဆုံးဘူးအဲ့တော့အကုန်လုံးလုံနေကြတဲ့အနေအထားကိုအနှစ်ထုတ်ပြီးတော့ကြည့်မယ်ဆိုလို့ရှိရင်ဘာလုံနေတာတုံးလို့မေးရင်အဲ့ဒါလုံနေတာရှားလိုက်ရလိုက်ကုံသွားလိုက်မောဟိုက်မဆုံးရှိသည်ဒါပဲအဲ့တော့ဒီရနေတာတွေတဲကအကောင်းအမွန်ဆုံးဆိုတာကိုရခြင်းနဲ့အမြင့်ဟိုအမြင့်ဆုံးဆိုတာကိုရခြင်းနဲ့ဆိုရင်ပို့ပြီးတော့အားဆိုင်ရအောင်ဟုတ်တယ်မဟုတ်လားအောင်ဆိုအလကားတော့ဘယ်ဟာမှမရဘူးလေတော့အကြောင်းတရားကိုတော့စီးပူးကြရတာအဲ့တော့ကိုလုံနေတဲ့အကြောင်းတရားတွေကအပြီးဆုံးရှိတဲ့အကြောင်းတရားတွေလားဆိုတော့အဲ့လိုမဟုတ် ဒါကြောင့်မိတော်ပေါင်းသူတော်ပေါင်းတို့မဂ်ကင်ရှင်ပါအရှင်မြတ်တရားကတော့အပြီးဆုံးရှိတဲ့အလုပ်ဘယ်ချိန်မှပြီးမလို့ဆိုတော့ရာဂဝိနည်းပရိယောတာဒါရာဂကုံသွားတဲ့အချိန်မှဆက်လို့เสียမလို့တော့ဒေါသတို့မောဟတို့ကုံသွားပြီဆိုရင်ဆက်လို့เสียမလို့တော့ဟိုပို့ပြီးတော့ဟိုဦးရှင်တို့မြင်လို့เสียကောင်းတာကအဲ့ဒီအလုပ်ပြီးသွားရင်လည်းကျန်တဲ့အလုပ်ဘာမှလုပ်เสียမလို့တော့တကယ်တကယ်စဉ်းစားကြည့်ရင်အလုပ်ဆိုတဲ့စကားလုံးကြီးကိုပါစစဉ်းစားတတ်လို့ရှိရင်ကြောက်เสียကြီးလို့နားလည်မယ်ထင်ပါတယ်။ဒါမဲ့ဝင်ွေကောင်းတဲ့အလုပ်ဆိုရင်တော့ကြောက်เสียလို့အောင်းမိမှာမဟုတ်ဘူး။ဘာဖြစ်လို့လဲဆိုတော့ကိုယ့်ရဲ့အလိုဆန္ဒကရှိနေတာ။ဒါကြောင့်ဒါတန်ဖိုးရှိမရှိဆိုတာဒါကကိုယ်ဘယ်လောက်လိုချင်နေတာလဲဆိုတာပေါ့မှမူတည်တယ်။အဲ့တော့ကြောက်เสียကြီးဆိုတာကမလိုချင်ဘူးဆိုရင်တော့အဲ့ဒါကတော်တော်ကြောက်เสียကောင်းတဲ့အနေအထားဒါကိုရလည်းမရကျင်ဘူးရှင်မင်းရအောင်လုပ်ရမယ်ဆိုသူ့ဘလို့နေရလုံးနိုင်မှာမဟုတ်ဟုတ်လားဘောဆိုသူမှမရကျင်ပဲကိုတော့ဒီအလုပ်ကိုတံပိုးထားပြီးတော့အတင်းကြိုးစားနေတယ်ဆိုတာဘာလို့တံပိုးထားပြီးတော့ကြိုးစားနေတာရကျင်လို့ပေါ့ဟုတ်တယ်မို့လားဒါကြောင့်ပေးသက်ပေါင်းသူတော်ပေါင်းတို့ဒီလောကီအလုပ်တွေဆိုတာကတော့တကယ်တကယ်စဉ်းစားကြည့်ရင်အပြီးဆုံးရှိတဲ့အလုပ်တွေမဟုတ်ကြဘူးပေါ့ဒါကြောင့်မြတ်စွာဘုရားရဲ့သာသနာတော်မြတ်နဲ့တွေ့နေတဲ့အချိန်မှာဒီလိုနဲ့နေတဲ့သဘောဝါလေးတွေကိုစဉ်းစားပြီးတော့အပြီးဆုံးရှိတဲ့အလုတ်ကလေးတွေကိုတော့အ ਨੇ ဆုံးတော့အထုံးဝါသနာလေးမှာပါပါဟဲ့ဆိုတဲ့စိတ်ကူးလေးနဲ့လှုပ်တဲ့နယ်လို့ဦးရှင်ထင်ပါတယ်။ဟုတ်ရဲ့လား။အေးအပြီးဆုံးရှိတဲ့အလုတ်။ဒါဦးရှင်တို့ဒေသနာကိုအကုန်လုံးညှိပြီးတော့ပြောမယ်ဆိုလို့ရှိရင်တော့ဒကာသမားတို့ဦးရှင်တို့အားလုံးသောတတ္တဝါတွေကတကယ်တမ်းကတော့နော်ရှာဖွေးနေကြတဲ့လူတွေပါ။တော့ရှာမီးတယ်လို့စာကတော့သုံးတာပေါ့။ပရိယေတနာနော်ပရိယေတနာဆိုတဲ့စကားလုံးလေးဘယ်နေရာမှာတွဲပြီးတော့သုံးနော်သမုဒ္ဒရာဝန္တထွာပရိယေတနာရှားကြရတယ်ရှားကြရတဲ့ဒုက္ခဟုတ်လားအဲ့တော့မြတ်စွာဘုရားကပရိယေတနာကိုနော်သုံးမျိုးဟောတာရှိတယ်ကာမပရိယေတနာနော်ကာမဂုဏ်ကိုရှားတာနော်ဘဝပရိယေတနာဘဝကိုရှားတာဗြဟ္မစရိယပရိယေတနာမြတ်သောအကျင့်ကိုရှားတာဟုတ်လားဒါတွေကိုနားလေမှသာတယ်ရှာမိခြင်းကိစ္စကတကယ်တမ်းကပြီးဆုံးပါကာမေတနာဘဝေတနာဇမစရိယေတနာလို့ဒီလိုဟောတာလည်းရှိအေတနာဆိုတာလည်းရှာမိခြင်းပါတော့ကာမေတနာကာမကိုရှာတယ်ဘဝေတနာဘဝကိုရှာတယ်ဇမစရိယေတနာမြတ်တော်အကျင့်ကိုရှာတယ်ခုတက္ကသမတို့ဦးရှင်တို့အကျိုးစားအထုတ်နေကြတဲ့အနေအထားတွေကဇမစရိယေတနာမြတ်တော်အကျင့်ကိုရှာတယ်အဲ့ဒီမြတ်တော်အကျင့်ကိုရှာပြီးတော့ကျင့်သုံးမယ်ဆိုရင်တော့အဲ့ဒီရှားဖွေခြင်းကအပြီးဆုံးရှိတဲ့ရှားဖွေခြင်းအကျန်တဲ့ရှားဖွေခြင်းကအပြီးဆုံးမရှိတဲ့ရှားဖွေခြင်းဘာဖြစ်လို့လဲဆိုတော့ तू ကုံခန်းတဲ့အရာပျက်စီးတဲ့အရာကိုရှားဖွေလို့အမျက်စွာဘုရားကတော့အခြေတည်ဝင်ဟောတာပါပဲလောကကြီးမှာရှားဖွေခြင်းဆိုတာကိုနှစ်မျိုးပိုင်းခြားပြီးတော့ဟောတာလည်းရှိအရိယပရိယေတနာအနရိယပရိယေတနာလို့ဒီလိုဟောတာလည်းရှိနော်အရိယပရိယေတနာဆိုတာကမြင့်မြတ်သောဖြူရှင်သောအရိယာတို့ရဲ့ရှာဖွေခြင်းအနရိယပရိယေတနာဆိုတာမမြင့်မြတ်သောမဖြူရှင်သောရှာဖွေခြင်းပေါ့အဲ့ဒီလေပရိနေမှာအနရိယပရိယေတနာမမြင့်မြတ်သောရှာဖွေခြင်းဆိုတာဘာကိုပြောတာတော့မိမိကိုယ်၌ကအိုတက်သောသဘာဝရှိပါလက်ကဲနဲ့အိုတက်တဲ့သဘာဝတွေကိုပဲထက်ရှားနေတဲ့အနေအထားသည်မမြင့်မြတ်သောရှာဖွေခြင်းဟုတ်လားမိမိကိုယ်တိုင်နာကျင်တဲ့သောသဘောရှိပါလက်ကင်နဲ့နာကျင်တဲ့သောသဘာဝတွေကိုပဲထက်ရှားနေတာဒီမမြတ်သောရှာဖွေခြင်းမိမိကိုယ်တိုင်ပျက်စီးတတ်သောသဘာဝရှိပါလက်ကင်နဲ့ပျက်စီးတတ်တဲ့သဘာဝတွေကိုပဲထက်ပြီးတော့ရှားနေခြင်းဒီမမြတ်သောရှာဖွေခြင်းမိမိကိုယ်တိုင်ရာဂဒေါသမောဟပူလောင်မှုတရားတွေရှိနေပါလက်ကင်နဲ့ပူလောင်တတ်တဲ့တရားပူလောင်ရာပူလောင်ကြောင်းတရားတွေကိုပဲထက်ရှားနေမယ်ဆိုရင်အဲ့ဒါမမြတ်သောရှာဖွေခြင်းအဘိဓတို့ဉာဏ်ရှိပါလေဒါကိုချက်တွင်ပြီးတော့စဉ်းစားတတ်မယ်လို့အရှင်ထင်တယ်ဟုတ်လားဟိုခြင်းနာခြင်းသေခြင်းပူလောင်ခြင်းသုံးမျိုးဟောတယ်နောက်တန်ကိလေသတန်ကိလေသိကပူလောင်မှုညင်နွမ်းမှုနဲ့တဝါဖြစ်တယ်လို့နောက်ဆုံးကိလေသာတရားကိုအဲ့ဒါလိုအဓိပ္ပာယ်ဖွင့်တယ်ပေါ့ဟုတ်လားကိုယ်ကိုယ်တိုင်ကလောဘဒေါသတွေရှိနေပါလက်ကင်းနဲ့ကိုထက်ပြီးတော့ရှားနေတဲ့အရာကလောဘဒေါသမောဟတိုးပွားကြောင်းကြီးပွားကြောင်းလောဘဒေါသမောဟဖြစ်ချင်းရဲ့အကြောင်းဒါတွေကိုထပ်ပြီးတော့ရှားနေ။အဲ့တော့မမြတ်သောရှားဖွေခြင်းကိုထပ်ပြီးတော့ဖွေချလိုက်တော့အဲ့ဒါလို၄မျိုးထွက်လာတယ်။မြတ်သောရှားဖွေခြင်းကြတော့လည်း၄မျိုးအဓိပ္ပာယ်ကတော့သူကတခုတည်းပါပဲ။နိဗ္ဗာန်ကိုရှားတယ်။အဲ့ဒါကိုဦးဇင်းတို့ဦးဇင်းနာခြင်းသေခြင်းပူလောင်ခြင်းဆိုတာနဲ့၄မျိုးမပြားပြီးတော့မြတ်စွာဘုရားဟောတယ်။နောက်အိုရှိတဲ့အခါမှာဒီအိုတဲ့တဲ့သဘာဝရဲ့အပြစ်ကိုမြင်ပြီးတော့ ဒီအိုခြင်းတရားကလွတ်မြောက်ရာနိဗ္ဗာန်ချမ်းသာဆိုတာကိုရအောင်ရှာမဲဆိုတဲ့စိတ်ကူးနဲ့မြတ်တော်ခြင်းကိုကျင့်မယ်ဆိုရင်ဒါမြတ်တော်ရှာဖွေခြင်းဟုတ်လားနောက်ဒီနာကျင်တဲ့တဲ့သဘာဝကိုနားလည်ပြီးတော့ဒါအကောင်းမဟုတ်ဘူးဒါကလွတ်မြောက်ရာနိဗ္ဗာန်ချမ်းသာကိုရရှိမယ်ဆိုပြီးတော့မြတ်တော်ခြင်းကိုကျင့်တယ်ဒါမြတ်တော်ရှာဖွေခြင်းပစ္စည်းတဲ့တော်တည်ဆုံးတဲ့တော်သဘာဝက ဒါကလွတ်မြောက်ရာချုပ်ငြိမ်းရာအကျင့်မြတ်ကိုကျင့်သုံးနေဆိုရင်ဒါမြတ်တော့ရှားဖွေခဲ့ခုပေးတဲ့ပေါင်းသူတော်ကောင်းတို့မဂ္ဂင်ရှင်ပါအကျင့်မြတ်လမ်းစဉ်ကိုရှောက်တယ်ဆိုတာအမြင့်မြတ်ဆုံးသောရှားဖွေခြင်းလို့ပြောလို့မရဘူးလားရတယ်နော်ဒါဦးဇင်းတို့ကအပြီးဆုံးရှိတဲ့အလုံအပြီးဆုံးမရှိတဲ့အလုံဆိုတာကိုပြောရင်းနဲ့စကားလေးတွေကဆက်ဆက်သွားအဲ့တော့အဓိကပြောချင်တာကဘာလဲဆိုတော့မဂ္ဂင်ရှင်ပါသည်လမ်းတစ်ခွေလည်းဟုတ်တယ်ကြည့်စရာရင်တစ်ခွေလည်းဟုတ်တယ်။အဒီလမ်းကိုရှောင်လမ်းကြဖို့လိုပါလေ။ဒီရင်ကိုစီးကြဖို့လိုပါလေ။ဟုတ်ရလား။တမဲကြီးရှင်ပါရင်ကိုစီးမယ်ဆိုရင်လည်းပဲနိဗ္ဗာန်ချမ်းသာကိုမျက်မှောက်ပြုခြင်းလည်းအဆုံးရှိတယ်။ဟုတ်လား။မဲကြီးရှင်ပါလမ်းကိုရှောင်မယ်ဆိုရင်လည်းနိဗ္ဗာန်ချမ်းသာကိုမျက်မှောက်ပြုခြင်းလည်းအဆုံးရှိတယ်။အတူတူပါပဲရှုတော့တစ်မျိုးစီကနေမြတ်စွာဘုရားဟောထားတာ။အဲ့တော့ဘိသက်ပေါင်းတို့ရောမဲကြီးရှင်ပါကဘာတွေတော့ဆိုတော့ဒါကတော့အလုံးမှတ်သားထားကြပြီးသားပါနော်။သမာဓိတိသမာသင်္ကပ္ပသမာဝါစာသမာကမ္မန္တသမာအာဇီဝသမာဝါယမသမာတတိသမာသမာဓိတော့သမာဓိတိနဲ့သမာသင်္ကပ္ပကိုဒါပညာမကင်နှစ်ပါးလို့မှတ်သားထားကြတယ်ပေါ့နော်သမာဝါယမသမာတတိသမာသမာဓိကိုကြတော့သမာဓိမကင်၃ပါးလို့မှတ်သားထားကြတယ်သမာဝါစာသမာကမ္မန္တသမာအာဇီဝဆိုတဲ့မကင်၃ပါးကိုတော့သီလမကင်၃ပါးလို့ဒီလိုမှတ်သားထားကြတယ်နော်သီလသမာဓိပညာလို့ဒီလိုပြန်ပြီးတော့အနှစ်မချုပ်ဘူးလားချုပ်တယ်နော်အဲ့ဒီသီလသမာဓိပညာကိုထပ်ပြီးတော့အနှစ်ချုပ်မယ်ဆိုရင်တော့အပမဒါဆိုတဲ့တတိတရားရရောတတိရှိမှသီလရောသမာဓိရောပညာရောပြည့်စုံသီလသမာဓိပညာပြည့်စုံမှသာလေမဂ္ဂင်၈ပါးစုံသွားတယ်လို့ဆိုနိုင်မလားဆိုနိုင်နော်ဒါကြောင့်မဂ္ဂင်၈ပါးအရှင်းမြတ်တရားကိုတစ်ခက်လက်တွေ့ကျင့်သုံးပြီးဆိုရင်ဘာကိုအခြေခံပြီးတော့ကျင့်သုံးအောင်တတိကိုအခြေခံပြီးတော့ကျင့်သုံးရဟုတ်ရဲ့လားတတိထားပြီးတော့မိမိခန္ဓာမှာဖြစ်ပေါ်တဲ့သဘောဝတရားတွေကိုမှန်မှန်ကန်ကန်အောင်မိတ်အမှတ်ရနိုင်တယ်ဆိုလို့ဆိုလို့ရှိရင်ဒကာမတို့ဦးဇင်းတို့ရဲ့တော့ဉာဏ်ပညာတွေကတစ်ချိန်ပြင်းနဲ့ထက်မြက်မလာဘူးလားလာတယ်။အဲ့ဒါတွေကိုပဲဦးဇင်းတို့အလျှောက်လုံးပြောခဲ့တာပါ။ဒါပေတတို့လည်းတတိထားမိမယ်ထင်ပါတယ်နော်။မိမိခန္ဓာမှာဖြစ်နေတဲ့သဘောဝတရားတွေကိုတတိထားခြင်းဖြင့်သာလေမှန်ကန်တဲ့အတိဉာဏ်ကိုရနိုင်တယ်။မှန်ကန်တဲ့အတိဉာဏ်ကိုပွားများစေသောအဖြစ်သာလေလည်းပဲလွတ်မြောက်ရာနိဗ္ဗာန်ချမ်းသာကိုမြတ်မပြုနိုင်ဟုတ်တယ်မဟုတ်လားဒါကြောင့်မဂ္ဂင်ရှင်ပါအရှင်းမြတ်တရားကိုဒကာဓမ္မတို့ဦးဇင်းတို့တွေဟာတန်ဖိုးကိုနားလည်ပြီးတော့နှောစွန့်ရည်တတိကိုသိမြင်ပြီးတော့ကျင့်သုံးကြဖို့မလိုဘူးလားလိုတယ်အဲ့ဒါမဂ္ဂင်ရှင်ပါနဲ့ပတ်သက်ပြီးတော့ဒါဦးဇင်းတို့ပြောလိုက်တာမဂ္ဂင်ရှင်ပါရဲ့တခြားအနေအထိပဲ၄မျိုးအဲ့ဒါလေးကတော့အဓိကပါနော်နေယာနာလွတ်မြောက်စေတတ်တဲ့တရားဟုတ်လားဟေတုထအလွန်တရားမှအာကြီးတဲ့အကြောင်းတရားခိုင်မြဲတဲ့အကြောင်းတရားတသနာအတိတုအမြင်တုကိုရစေတတ်တဲ့တရားအဓိပတိယအကြီးအမှုအကြီးအကဲဖြစ်တဲ့တရားဟုတ်ရလားအေးဒါကြောင့်မဂ္ဂင်၈ပါးဒါဒီကနေ့ဦးဇင်းတို့45မိနစ်လောက်အချိန်ယူပြီးတော့ပြောပါနော်အဲ့တော့သစ္စာ၄ပါးကိုဦးဇင်းတို့2နာရီခွဲ3နာရီလောက်ဒါအချိန်ယူပြီးတော့ပြောလိုက်ရရောက်မနေ့တုန်းကတော့ဒါတည်းနည်းနည်းလေးရှိတယ်ပေါ့အလုံး၄ဘိုင်းလုံးပေါင်းလိုက်မယ်ဆိုလို့ရှိရင်ဦးဇင်းတို့၃နာရီခွဲဒီပါလောက်ရှိသွားမယ်။တော့ပြောခဲ့တာတွေအကုန်လုံးကိုပြန်ပြီးတော့အနှစ်ချုပ်ကြည့်ကြမယ်။ဟုတ်လား။သစ္စာတရားသည်သာသနာတော်မြတ်ကြီးမှာအရေးအကြီးဆုံးအဓိကကျဆုံးတရားပါ။သစ္စာ၄ပါးသည်တတ္တဝါတွေအတွက်အရေးအကြီးဆုံးအဓိကကျဆုံးတရားပါ။သူ့ကိုမသိမြင်ရင်ပုထုရှင်အဖြစ်နဲ့မဆုံးနိုင်သောဒုက္ခတန်တရားတွေမှာလဲရမယ်။သူ့ကိုသိလို့ရှိရင်အရိယာအဖြစ်နဲ့အချမ်းသာတုံသောနိဗ္ဗာန်ကိုမျက်မှောက်ပြရမယ်အဲ့ဒါလောက်ပါချရတယ်သူရဲ့အရေးပါမှုဟုတ်လားဒါကြောင့်သစ္စာ၄ပါးတရားကိုသိအောင်မြင်အောင်ကြိုးစားရမယ်သစ္စာ၄ပါးကိုသိအောင်ကြိုးစားတယ်ဆိုတဲ့နေရာမှာသစ္စာ၄ပါးကိုသိခြင်းသည်အနုဘောဓသိဆိုတဲ့မန္စာသိရဲ့ပဋိဝေဒသိဆိုတဲ့ထိုးထွင်းပြီးတော့သိတဲ့အသိရဲ့နှစ်မျိုးနောက်အနုဘောဓသိဆိုတာကအခုကြိုးစားအထုတ်နေကြလို့ရရှိတဲ့အသိမျိုးဟုတ်လားပုထုရှင်တွေရဲ့သိထားတဲ့အသိမျိုးပဋိဝေဒသိဆိုတာကမဉ္ဇဉ်ဖြင့်ထုတ်သွင်းပြီးတော့သိတဲ့အသိမိအောင်ကိုမြင်ပြီးတော့မိတော့ကိုမမြင်ရတော့လည်းပဲ Miyang ye naukwe ma Miyang shire so da ko Atta pyo nai ne ati miyo Da baro Anu bora bi Miyang uwe Miyana maho fe ne Miyang uwe Daya yin lai da Ata ka Piti veda ati miyo Ati piti veda ati di da ne Neiva chana ko Darai yamao piyo Toto ati piti veda ati so da Anu bora ati ne ken piro Miyana Tajak anu bora ati ko Jima on tisau ho pa malo ula Lohre Eri anu bora ti re jima on ti sao jabu adwe atu jabu adwe ti sa liwa ne sade sekali kuda ujino liwa yang panggil lo biola ida. Pertama biola apa? Doka desa. Sinyajin amandaya. Sinyajin amandaya sudah bawa biola lo. Di kana koi hu biola. Adi kana di bawa. Abe kana webcipi be bawa webcipi. Kana bawa manye. Sinyajin dia nyala. Pide. Pecah be dia ma yota da. Mesti. Dukha dalin cipiro, dukha dalin cewdoare. Dukha mata bade cah cini dah, dukha mata bade cah cewdoara. Bama, mesti ulu. Karena ye boma, elu amian siambo lorewa. Di dukha desa garo, desa lewaare ma. Nanti bo, aji aji dong desa, elu pertama sata aje udin om jaga ula. Anda di dukha desa go tima. Di dukha desa boma, nama le lu pshiare, mati lu pshiare, temuria desa suraga, neerwa. Dukhan desa aku tijin le, kemudian desa aku pejeng, alu saja meniulah. Dukhan desa aku tijin, tidak lap, bangsa biru, desa tijin, tidak lap. Kemudian desa, sione doa. Nampak kemudian desa aku pejeng sura le, dukhan desa aku, adi ini nahan le doa lo, kemudian desa aku pejai dah. Kemudian desa sura, di kan aku accountin biru, dukhan mama ti lo, jodam memori tu, lo jam jam sini nahan le thaja. Aula, thaja desa diwarai mah, dukhan desa aku ti bodi, ye bahju. Aula. Dukha desa aku tima, dukha cawang dia apa sih? Tumburi aku, syocha naik ma. Aduh, tumburi aku syocha naik jen di bini dukha di jawa doa jen. Tumburi aku naik jen ni dalam dukha naik. Tumburi aku sudah loba aku jawa. Aula, era di bini ni dora desa. Oh, ni macam aku. Nado usen ni nado, ni mau piu deh lo. Jamin jauh lo mea aula. Ya. Aduh, dukha desa aku bangsa biru ti ni ang jodha jen di bini. Bagi siapa cemnya langsing aku cendong ni dalam suona aula. Karena hasilnya dia sudah aman be, hari hasilnya dah hasilnya dia lu tijen di aman gua ti dia dua jam aman ti bo, aman gua mienya dua jam mien mampu kata madai ti bo, hodam bola, tadi ambil dah bantu dengan lu tisa lima lima, jadi itu cecep jamian ti ame, nale ame tisa balai lu mien, doka desa, ti doka desa gua nale om ni muzung gua nimbiro, cuaca jaya lah, kudari bila dia atuh dia sudah le dah be. Di kana ye dabo amangu kukurai nale on dabo baom joza la. Aduh miyam jora di kato jahu da. Mamiye hu lule jahu de, sinye de lule jahu de, asumaya hu lule jahu de. Di kato adik tongje. Mamiye hu sura hu kubalau nale ru, belu mamiye da ru, belau ti mamiye da ru. Sinye de sura hu kubalau nale ru, belu sinye da ru, belau ti sinye da ru. No asumaya hu sura hu kubalau nale ru, belau ti asumaya da ru, belu asumaya da ru. Tiwa malu hu la. Lohwe. Di hari ecet dongje aku tijen esoyan, di ni apa sih? Dukan desa aku bangsa biru tijen esoyan, balo aku. Bagi si bahasa ni dia aku cendongnya aku. Dua tu sih teribitan dia aku cendongnya aku. Atau teribitan dia aku cendongnya sih dukan desa aku nale nai. Dukan desa aku nale tu sih muda desa jawa me, muda desa jawa ye, jawa dalau tak daya jam me. Dah di mana bagi si bahasa kami ni ya jauh. Aduh lili, liban lewa, desa liban aku terbiro. Tak ada ni cuan cemu sih bukan lalu lah ya, lalu ni. Ada balu ni dah lulus tu. Anu boran niannya, tisa lewa ya paman nale cira. No dekai dekai tisa lewa bu, teti. No tujuan biro tijen esoyan do. Tadi betah dia bu, langsung yang awam buamnya yang ni, jenje awam buamnya yang ni. Hula. Tadi ambil dah bantu doa nu. Tisa lewa dia ro, abang li. Tadi betah dia bu, buamnya jenje am sih tisa lewa bu, tujuan biro ti meni lu, nyesua biar kurang ni me. Potara siwa. Nah, dari bintang dia aku pamnya cie amcie. Tisa lima aku tujuan biro time. Oh ya lah. Tisa lima aku tiga amcie lewe. Duka kadengan di biro lumjau kuen jamie. Oh la. Tadi ambil dah bantu dah bantu di. Tisa lima dia aku najuge ada kudo kamu risi de. Nanti ni jilu thaja de. Dana kamu tila kamu. Tumari jinja kamu kudo kamu risi. Sungai awang si jah. No. Hari kudo kamu suju doya. Suanda dia. Biar biro do di, banyak punya menerima guru, menerima tujuan, menerima objek biasa, gondok, Padana on su yuja komya tadi.